ဟုတ်ကဲ့ဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီလန်းချောင်းကြောက်တယ်တဲ့ယောဂအဖြစ်များလာကြရ
င်ဗမာပြည်မှာတော့စီလန်းချောင်းကြောက်တယ်တဲ့ယောဂကျွန်တော်တို့ဒီစီလန်းချောင်းကခွဲစည်းဌာနမှာတော့လာတဲ့လူနာရဲ့50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ထိရှိပါတယ်ရားတယ်ပဲပြောရမှာပေါ့အဲ့ဒီအဲမှာမှာအမျိုးသားတွေကပိုဖြစ်တာကိုတွေ့ရပါတယ်ဒါဒီကဘာမှာစစ်တမ်းတွေအပြန်ကြည့်လိုက်ရင်လည်းအမျိုးသားတွေကအမျိုးသမီးတွေပိုဖြစ်တယ်ပေါ့အဲ့ဒီနေ့လက်တော်တော့ဒီဗမာပြည်မှာတော့မျိုးသားနဲ့မျိုးသမီးဖြစ်နှောင်းကတော့စိတ်မကွာလောက်ဘူးပေါ့နော်တူတူလောက်ပဲဖြစ်နေရပေါ့အသက်ပိုင်းခြားရဆိုရင်တော့လေအသက်ငယ်တဲ့လူပေါ့အသက်20အောက်မှာဖြစ်တာတိတ်မတွေ့ရဘူးဒါပေမဲ့အများဆုံးကတော့အသက်40အနီး60ပိုင်းခြားမှာဖြစ်တာကိုတွေ့ရပါတ
ယ်ဟုတ်ကဲ့ဘာဖြစ်လို့ဒီယောဂဖြစ်ရပြီးတော့အခုလိုလူမျိုးတွေမှာအဖြစ်များတာလဲ
ဒီကြောက်ဖြစ်တာကိုဖြစ်ရတဲ့အကြောင်းကြီးကိုပြောရမယ်ဆိုရင်တော့နမတိကတော့ရှည်ပဲကြာရေတောက်နေတာပေါ့အဲ့တော့ဘယ်လိုလူမျိုးတွေမှာဖြစ်တတ်လဲဆိုတော့ပူပြင်းတဲ့ယာယူလူရှိတဲ့ဒေသတွေမှာနေတဲ့လူတွေပေါ့သူတို့ကချွေးထွက်များမယ်ရေတောက်တာနေမယ်ဆိုရင်စီးထွက်တာလည်းနေသွားမယ်အဲ့တော့သူတို့မှာဒီစီးလမ်းကြောင်းမှာကြောက်တယ်ကိုခွင့်မှန်ပုံများတယ်ပေါ့နောက်ပြီးတော့ပူပြင်းတဲ့တောက်ဝင်းကျင်မှာအလုံးလောတဲ့လူတွေလည်းဒီချွေးတွေထွက်မယ်ဒီတော့တည်းမျိုးဆိုရင်သူတို့မှာဒီစီလံရောက်မှအကျုပ်တွေကိုခွင့်လာများတယ်။နောက်တစ်ခုကတော့ငကူတော့ကအကျုပ်တွေခဲ့ဦးရဲ့ဒီသူတို့ကပြန်ချစ်ဖို့အခွင့်လာများပါတယ်။နောက်ပြီးကောက်ကိုခေါ်တဲ့အစင်းမြစ်ကြီးရောင်းတဲ့ဇူနာတွေကဆိုရင်ဒီထဲမှာ uric acid ဓာတ်တွေများနေတယ်။ဒါလို့များနေလို့ရှိရင်ဒီ uric acid တွေကအတိုင်းခဲဘဝနဲ့ဒီကြောက်ကနဲ့စီလံရောက်မှအကျုပ်ဖြစ်နေတယ်ဖြစ်တတ်တယ်။နောက်တစ်ခုကတော့ဒီစီလံကြောင်းမှာဖြစ်ကြခဏပိုးဝင်တဲ့လူတွေပေါ့။နောက်ဒီစီလံကြောင်းရဲ့ခွဲစည်းပုံမှလည်းမူတည်ရပေါ့။တချို့ကြတော့ဒီမေးရပါစီလံကြောင်းမှာပုံမှန်မဟုတ်တဲ့လူတွေပေါ့။ဥပမာမေးရပါစီးပြင်းကျင်းတဲ့လူတွေပေါ့
။ဟုတ်ကဲ့။ဒီအမျိုးသားတွေမှာအဖြစ်များတာနဲ့ဒီအသက်40နဲ့ဒီ60ကျားမှာအဖြစ်များတာပေါ့ဆရာ။အဲ့ဒါတွေကဘာကြောင့်လဲ
။အဲ့ဒါအဲ့ဒီကြတော့ခေါမုံနဲ့ဆိုင်တာပေါ့။အဲ့တော့အမျိုးသမီးမှာရှိနေတဲ့ဒီဟော်မုန်းတွေကဒီကြောက်ဖြစ်စေဖို့အတွက်ကာကွယ်ပေးတယ်လို့ဖြစ်နေတယ်။နောက်တစ်ခုကတော့အမျိုးသားရဲ့ဒီစီလံကြောင်းဖွဲ့စည်းပုံအများဆုံးဒီအမျိုးသမီးရဲ့ထက်ပိုပြီးတော့ရှုပ်ထွေးတဲ့သဘောရှိတယ်။နောက်တစ်ခုကတော့အမျိုးသားရင်းဆိုရင်ဥပမာကအသက်ကြီးလာရင်စီးပွားကလည်းကြီးလာမယ်။စီလံကြောင်းကိုသွားပြီးတော့အနောက်ဆက်ပြီးတဲ့အကြောင်းအရာတစ်ခုပေါ့
။ဟုတ်ကဲ့ဒီအသက်အရွယ်ဒီ40နဲ့60လူလက်ပိုင်းပေါ့ဆရာနော်လူကြီးပိုင်းရောက်လာတဲ့ခါမှာပိုဖြစ်တာရော
။အဲအဲ့ဒါကလည်းအမျိုးသားဆိုလို့ရှိရင်စီးတိတ်တွေအသက်ရကြီးလာတဲ့အရာကြီးလာတယ်။ဒါပုံမှန်ပဲ။ကြီးလာတဲ့အချိန်မှာတော့ဒီစီလံကြောင်းမှာလာပြီးတော့ဟန်တာဖြစ်တယ်။အဲ့တော့စီးတွေကပုံမှန်နဲ့မတော်နိုင်ဘူး။တော့အနေထိုင်နေ။ဒါကြောင့်သူတွေကကြောက်ဖြစ်ဖို့အခွင့်အရေးပုံများတယ်။နောက်တစ်ခုကလည်းဒီနိုင်ငံမှာယောက်ျားတွေကလည်းအများကြီးအတင်အလုပ်ထွက်လုပ်ကြတယ်ဆိုတော့သူတို့ကပို့ပြီးတော့မှဥမာမြင်ကခြေပို့ထွက်နေ၊ရေတောက်နေနေအားရလေ risk factor တခုပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီဖြစ်ရခြင်းအကြောင်းရင်းတွေကိုစုံစုံလင်းလင်းသိပြီဆိုတဲ့အခါကျတော့ကာကွယ်နိုင်ဖို့အပိုင်းဆိုလို့ရှိရင်ရော
ကာကွယ်ဖို့ကအရေးကြီးပါတယ်ယောဂဆိုတာမဖြစ်ခင်ကာကွယ်တာအကောင်းဆုံးပေါ့ဖြစ်လာမှကုသရင်တော့ဂျူနာအတွက်လည်းသင်္ကန်းတာပေါ့အဲ့တော့ဘလို့ကာကွယ်မလဲဆိုတော့အဓိကကတော့ဒီများများတောက်ဖို့လိုပါတယ်ဒီလိုတောက်ယူရဲပြောတာပါချော်ရည်တွေအစားထိုးပြီးတောက်တာကိုမဆိုးလို့ပါအဲ့တော့ဒီလိုရတဲ့အမျိုးအနည်းဆုံး1လီတာနဲ့1လီတာခွဲလောက်ထိတောက်ဖို့လိုအပ်ပါတယ်။ပူပြင်းတဲ့ယာယီကမမူလို့ရှင်နေပူထဲမှာအလုံးလုံးနေရတဲ့လူတွေ၊သွာလာနေရတဲ့လူတွေဆိုရင်တော့ဒီကိုတောက်ပြီးဖို့လိုအပ်ပါတယ်။ဒီလိုဒီတောက်ပြီးဖြစ်အားဖြင့်ဤကိုသွားတဲ့အတွက်ကြောင့်ဒီထဲမှာရှိနေတဲ့ကြောက်တရားအမုံဘဝမှာပဲသူကအဆိုင်ခဲမဖြစ်ခင်မှာပဲဒီနဲ့ဈေးချလိုက်တယ်လို့ဖြစ်သွားပါတယ်။ဒါအကောင်းဆုံးတာကြွေးရည်ပါလေ။နောက်တစ်ခုကတော့အငံကို short တာတင်ပါလေ။အငံစားခြင်းအဖြစ်ဒီထဲမှာကြောက်ဖြစ်စေတဲ့ဓာတ်တွေပုံများလို့ပါလေ။နောက်တစ်ခုကတော့အသားဓာတ်ပေါ့နော်။အထူးသဖြင့် animal protein ပေါ့။ဒါပြိတ္တရာရာမင်းအသားဓာတ်ဒီအသားတွေကိုလည်း short တာဖို့ကောင်းပါလေ။အသားတွေများများစားရင်ဒီထဲမှာဒီကြောက်ဖြစ်စေတဲ့ဓာတ်တွေများများဆုံးထုတ်ရပါလေ။များများဆုံးထုတ်ရလေဒီထဲမှာရလာပြီးတော့ကြောက်ဖြစ်စီမှုအတွက်တောင်းအပ်ပေးလို့ဖြစ်ပါတယ်။ချော်ရည်ထဲမှာတော့တံမြာရည်လို့မိန်မော်ရည်လို့ဆိုတော့အခါအခွင့်ပြင်မလို့တော့ပုံလေးတော့ကြောက်ဖြစ်စီရအောင်တော့ထိုင်းလောက်ကပ်ွယ်ပေးနိုင်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီကောက်ဒီအစ်စ်ရောင်ယောဂါတို့နောက်ဒ ဒီစီလံကြောင့်ပို့ဝင်တဲ့ယောဂဖြစ်တဲ့သူတွေအတွက်ဆိုလို့ရှိရင်ဆရာကြီးကာကွယ်နိုင်တဲ့အနေထားက
ကာကွယ်လို့ရပါတယ်။ကောက်ဆိုတဲ့အစင်းကြီးကြောင့်ယောဂအဲ့ဒီထဲမှာရေစစ်တက်ကများတဲ့အတွက်ကြောင့်ဒီတောက်ကန်ရေစွန့်ထုတ်တဲ့အခါမှာတောက်ကန်ထဲမှာလည်းဒီအဆိုင်ခဲဘဝအနေနဲ့ဖြစ်ပြီးတော့ကြောက်ဖြစ်တာပေါ့။ဒါကြောင့်ဒီ uric acid level ထိန်းထားဖို့လိုပါတယ်။အဲ့ uric acid level ကိုထိန်းဖို့တဲ့တောက်ဖို့အစီအစဉ်လည်းရှိပါတယ်။အဲ့ဒီစီးပြီးကျွန်တော်တို့ပုံမှန်တောင်းမယ်ဒီ SC ရဲ့ပမာဏကိုအမြဲတမ်းပြန်ပြန်ပြီးတော့အိမ့်တာအနေနဲ့ဆိုလို့ရှိရင်လည်းဒါကြောက်မဖြစ်အောင်စာကွက်တဲ့ဉာဏ်တစ်ခုပါပဲ
ဟုတ်ကဲ့ဆရာဒီမွေးရပါဖြစ်နေတဲ့တွေတော့ကာကွယ်ဖို့ခက်တာပါဆရာနော
်ဟုတ်ကဲ့မွေးရပါဖြစ်တဲ့ဒီကတော့သူတို့ကမသိနိုင်ဘူးအကျိုးကြတော့ဒီမွေးရပါမစီရင်ရောင်းကျင်းတာပဲရှိတယ်စိတ်ဓာတ်မဟုတ်တော့သူတို့ကမသိနိုင်ဘူးဆိုတဲ့အသက်ကြီးမှပဲဒီအသက်20 30လောက်ကြာမှအော်စီးပြွန်လေးကကျင်းနေတယ်စီးပြွန်ကပိတ်နေတယ်အဲ့ညာမှာမှသူကကြောက်တည်နေတယ်အဲ့ချိန်ကျတော့မှဆရာကကူရတဲ့ခါကျတော့ဒီကြောက်ကိုလည်းကူရတယ်သူ့ရဲ့ပုံမမှန်ဖြစ်နေတယ်ဖွဲ့ပြီးပုံတယ်ပြန်ပြီးတော့ပြင်ပြရတာပေါ့
ဟုတ်ကဲ့ဆရာခုနကဒီစီလန်းချောင်းပိုးဝင်လို့ဖြစ်တဲ့သူတွေအတွက်ဆိုရင်ရောကာဝန်နဲ့နေတာကဒီစီလန်းချောင်းပိုးဝင်တဲ့ယောဂကိုကူရမှာပဲပေါ့ဆရာနော
်ဟုတ်ကဲ့စီလန်းချောင်းပိုးဝင်တဲ့ယောဂကတော့မျိုးသမီးကမျိုးသားထက်ပိုပြီးတော့ဒီပိုးဝင်တတ်တယ်ပေါ့အဲ့တော့ဒီအမျိုးသမီးတွေမှာခဏခဏစီလံကြောင်ပိုးဝင်နေလူနာတွေဆိုသူတို့ကိုပဋိစီဝါဈေးတွေကျွန်တော်ကတစ်ခါလေးရက်တော့ကြပေးရပါတယ်။အဲသူတို့မှလည်းဒီ risk factor ရှိရတဲ့အတွက်ပုံမှန်စစ်ဆေးဖို့လိုပါတယ်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။